Welcome to the Voice of America in Burmese.
Mingla Menekimashin, Washington Bureau of VOA American Dangani, Natal Sakuna Kuni, Meshla Nasakuna Ye, Tanilani Neneki Sinsu, Nemasa Noja Minetal Nagani Kunanai T, Lightometer, Donsen Ni, Lise, Lisa Gurugani, Dayai Tolin Tomawashin.
ဒီမှာအင်ဂျင်နိုင်ပါမင်္ဂလာပါရှင်ကျွန်မကခင်မျိုးတပ်ပါဒီမနေ့ကတရင်တွေကိုကုညံဝင်းအောင်နဲ့အတူကြေညာပေးမှာပါရုရှားနိုင်ငံတဟွန်းမြို့တော်များများမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေပါတယ်ဟောင်ကောင်မှာတော့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးတူးကိုရွေးချယ်လိုက်ပါပြီတောင်တိယပင်လယ်ပြင်ကမ်းရိုးတန်းဒေသနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုရန်တရားတက်ကိုထူထောင်ဖို့အတွက
တော်လရင်နေခေါ်တက်မတော်နေနဲ့ပတ်သက်လို့နေပြည်တော်မှာကျင်းပနေတဲ့စီရေးပြပွဲအခမ်းအနားကနေကျမတို့ရဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းတိုက်ရိုက်သတင်းပေးပို့ထားတာကိုတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
အဲ့ဒီဟာကြီးအားလုံးရှိကြတဲ့အခါလုံးပြနေရသူမှာအားလုံးမဆက်လာတဲ့ကျွန်တော်အပေါ်ဖြစ်နေလို့
ဒါကတော့ရှမ်းပြည်နယ်မိုင်းရှုဒေသမှာဂျားဖြက်ရွေးကောက်ပွဲကိုဖြတ်သိမ်းဖို့မရှိဘူးလို့ပြည်တွင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOA ကိုပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ရုရှားနိုင်ငံတဝန်းမှာအတိုက်ခံခေါင်းဆောင်အလက်ဆီနာဗန်ဒီဦးဆောင်တဲ့အာဂရီလိုက်ဆန်းမှုဆန့်ကျင်တဲ့ဝင်းကြီးချုပ်ဒီမီထရီမက်ဗီယက်ဒက်ထုတ်နှုတ်ထွက်ပေးရတဲ့အတိုက်ခံခေါင်းဆောင်ကတောင်းဆိုချက်ကိုထောက်ခံတဲ့အနေနဲ့ရုရှားနိုင်ငံတဝန်းမြို့ထောင်ပေါင်းအတော်များများမှာပြည်သူတွေလမ်းမပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့မော်စကိုမြို့တော်ကပုတ်ကင်ရင်မြန်မာနာဗန်နီအပါဝင်လူ100ကျော်လောက်ဖမ်းခံခဲ့ရပါတယ်။အတိုက်ခံခေါင်းဆောင်ဟာမော်စကိုမြို့တော်ကလူမှုချီတက်ပွဲကိုရောက်လာချိန်မှာပဲဖမ်းဆီးခံခဲ့ရတာပါ။သူကိုရဲတွေကထရက်ကားနဲ့ထည့်ဖမ်းသွားချိန်မှာဆန္ဒပြသူရာပေါင်းများစွာကထရက်ကားကိုဝန်းရံထားပြီးတကားတွေကိုဖွင့်ဖို့အတွက်စ조사ခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဝန်ကြီးချုပ်မက်ဖီဒက်ကအကျိုးမြတ်မယူတဲ့အဖွဲ့အစည်းတွေရဲ့လျှို့ဝှက်အခြေဆက်တွေနဲ့ဇင်ခံအင်အားတွေအပျော်စီးသင်္ဘောတွေစပစ်ချန်တွေစုဆောင်းထားတယ်လို့ဆွဆွဲထားတဲ့အသေးစိတ်အချက်လက်တွေပေါ်သတင်းတစ်ပုဒ်ဒီလအစောပိုင်းလူသိရှင်းကြားထွက်ပေါ်လာပြီးတဲ့နောက်မှာအတိုက်ခံခေါင်းဆောင်နာဗန်နီကဆန္ဒပြဖို့အတွက်ဆော်ဩခဲ့တာဖြစ်ပါတယ်တော်တော်ရွေးကောက်ပွဲမဲမတမာမှုတွေကြောင့်2017ဆနစ်လူမှုစုဝေးဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြမှုဟာမကျေနပ်ချက်တွေပောက်ကွဲလာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ
်အီရန်နိုင်ငံမူဆူးမျိုးမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းထိုးစစ်ကြောင့်အဆောက်အုံတစ်ခုတည်းခိုးလုံနေကြတဲ့အရသားတရာကျော်တည်ဆုံးခဲ့တယ်ဆိုတဲ့သတင်းတွေမှန်မှန်မှန်ဆိုတာကိုအီရန်စစ်တပ်ကပြန်လည်သုံးသပ်နေပါတယ်အဲစီသွေးကြတွေကဒီအဆောက်အုံမှာဖောက်ခွဲရေးပစ္စည်းတွေတပ်ဆင်ထားတာကိုနောက်ထပ်ရတဲ့အထောက်ထားအသစ်တွေကနေတွေ့ရှိရကြောင်းအီရတ်တပ်ကပြောတာပါ။စနေနေ့လုံးကထုတ်ပြန်တဲ့ပင်ဒဂွန်စစ်ဌာနချုပ်ကြီးညာချက်ထဲမှာတော့မူဆူးမျိုးဟောင်းအနောက်ဘက်ခြမ်းအခုအရက်သားတွေတည်ဆုံခဲ့တယ်ဆိုတဲ့နေရာကိုညွန်ပေါင်းတပ်တွေကမတ်လ18ရက်နေ့မှာလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုပြီးကနဦးသုံးသက်ချက်တွေကပြောထားတာဖြစ်ပြီးအခုဒီကိစ္စကိုစုံစမ်းစစ်ဆင်မှုတွေလုပ်နေပြီလို့ကြီးညာချက်မှာဖော်ပြပါတယ်။မူဆူးမျိုးက AST ထိန်းချုပ်တာတဲ့ဒေသထဲမှာအရသား၅သိန်းကျော်ပိတ်မိနေတယ်လို့ယူဆရပြီးအဲ့ဒီအရသားတွေကို IS အစွန်းရောက်တွေကလူသားတိုင်းတစ်ပွဲအသုံးချနေတာဖြစ်ပါတယ်
။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ပြည်내ရွေးကောက်ပွဲမဲပေးပြီးကောက်ယူတဲ့စစ်တမ်းတွေအရဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ရဲ့ဗဟိုလက်ရရင်ပါတီကမဲအပြတ်အသတ်နဲ့အနိုင်ရနေပါတယ်။ဒါဟာစက်တင်ဘာရွေးကောက်ပွဲမှာမစ်မာကယ်ကိုဖျောက်ချဖို့အတွက်အစောပိုင်းမျှော်လင့်ချက်ထားနေကြတဲ့ဘဟုလဲဝဲရင်းတွေအတွက်အာရုံစရာဖြစ်လာနေတာပါဆာလန်ပြည်နယ်အတွက်ရွေးကောက်ပွဲကနဦးရလတ်တွေအရမစ်မာကယ်ရဲ့ခရီးယန်ဒီမိုကရက်တစ်ပါတီ CDU ကမဲအလုံးရဲ့ရာနှုန်း40ရနေပြီးဘဟုလဲဝဲရင်းဆိုရှယ်ဒီမိုကရက်တစ်ရဲ့ SPD ပါတီကရာနှုန်း30ရနေတာဖြစ်ပါတယ်စက်တင်ဘာရွေးကောက်ပွဲမှာမစ်မာကယ်ကိုရှင်ပြိုင်ဖို့အတွက် SPD ပါတီကအမည်စင်တင်သွင်းခဲ့ခြင်းကစပြီးအခုဒီပြည်နယ်ရွေးကောက်ပွဲဟာမာတင်ရှုစ်အတွက်ပထမဆုံးဆန်းသတ်မှုတစ်ခုလည်းဖြစ်ပါတယ် SPD ပါတီဟာမကြသေးခင်ကမှလူကြိုက်များလာတဲ့ပါတီတစ်ခုပါမစ်မာကယ်ကိုတော့ဝန်ကြီးချုပ်ဖြစ်တဲ့ဇရုတ်တတ်တန်းဆက်ပြီးအရွေးခံရမယ်လို့မျှော်လင့်နေကြပါတယ်
အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီမြို့ကလူစီကားတဲ့နိုင်ကလပ်တစ်ခုမှာတနင်္ဂနွေနေ့အာရုံတက်ချိန်ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူတဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုမျိုးမဟုတ်ကြောင်းရဲကပြောပါတယ်။နိုင်ကလပ်အတွင်းမြို့ကန်အမျိုးသားတွေကြားစကားများရကနေပြစ်ခတ်ခဲ့ကြတဲ့ဖ ဖြစ်ပွားမှုတရဖြစ်တာကြောင့်ဒီစင်စင်နတီမြို့ရဲမှုကစစ်ဆေးတွေ့ရှိရကြောင်းပြောပါတယ်ဒီပြစ်ကတ်မှုအတွင်တည်ဆုံသွားသူဟာအသက်28နှစ်အရွယ် O'Brien Spike ဆိုသူဖြစ်တယ်လို့မိသားစုကအတည်ပြုပြောကြပါတယ
် UAE ဘဝိကန်တရဲ့မနက်ဖက်မြမပါတာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးဘူးဖြစ်တဲ့Carrie Lam ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်အခုအုပ်ချုပ်ရေးမှူးရွေးကောက်ပွဲကတော့ကြိုတင်စီစဉ်ထားတဲ့ဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြတာပါ Carrie Lam ဟာဟောင်ကောင်အုပ်ချုပ်ရေးအဖွဲ့အတွင်းဝန်ချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတိအစိုးရကလိုလားတဲ့ပုံကူဖြစ်ပါတယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အကြီးအကဲကိုရွေးချယ်လိုက်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခွင့်မရပါဘူးဒီအစိုးရကအကြီးအကဲထောက်ခံစည်းရုံးပေးခဲ့တဲ့အသက်56နှစ်အရွယ် Miss Lam ထောက်ခံမဲ9/98မဲနဲ့အနိုင်ရခဲ့တာအထူးဆန်းတော့မဟုတ်ပါဘူးဒီမိုကရေစီရေလှှရှားသူတွေကတော့တရုတ်လူလန်းဟန်ရှိတဲ့ Miss Carrie Lam အနိုင်ရမှုအပေါ်မှာစိုးရိမ်ကြပါတယ်ဟောင်ကောင်ရေးပေါ်မှာတရုတ်ဘက်ကပိုးပြီးဝင်ရောက်ဆက်ဖက်လာတဲ့အတွက်အရင်ဗြိတိသျှကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအာမခံထားတဲ့တရုတ်နိုင်ငံစနစ်နှစ်မျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်နေကြတာဖြစ်ပါတယ်
တောင်တရုတ်ပင်လယ်ပြင်ကမ်းရိုးတန်းတခြားနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာရန်ရာတစ်ခုကိုတည်ထောင်ဖို့တရုတ်အစိုးရကစနေနေ့လုံးကတိုက်တွန်းလိုက်ပါတယ်အာရှနိုင်ငံတွေရဲ့ဘိုအာဖိုရန်နှစ်ပတ်လည်ညီလာခံမှာတရုတ်ဒုနိုင်ငံရေးဝန်ကြီးလျူကျန်မင်းကအခုလိုကမ်းလှမ်းလိုက်တာဖြစ်ပါတယ်အဲ့လိုပူးပေါင်းဆောင်ရွက်ရာမှာဒေသရင်းနိုင်ငံတွေကြားဂျားဝင်ဆွတ်ဖက်မှုကင်းနိုင်ရေးကိုမြှင့်တင်ပေးနိုင်မဲ့ရန်ရာတရုတ်ကိုထူထောင်ဖို့အပြန်အလှန်ယုံကြည်မှုခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့အကျိုးစီးပွားချင်းမျှဝေခံစားသွားမယ်လို့ဒုဝန်ကြီးလူရီကတိုက်တွန်းတာဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ကာကွယ်လျှော့ချရေးနဲ့ရေကြောင်းကယ်ဆယ်ရေးတဘာဝဝန်ကျင်ကာကွယ်ရေးနဲ့ဇီဝမျိုးကွယ်သိပ္ပံဆိုင်ရာသုတေသနလှုပ်ဆောင်ရေးတွေအပြင်ရေကြောင်းသွားလာမှုလုံခြုံစိတ်ချရေးတွေကိုကဏ္ဍပေါင်းစုံမှာအမြင်ချင်းအပြန်အလှန်ဖလှယ်သွားနိုင်ရေးတင်ပြပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံမွန်ဂိုလီးယားကိုပိုင်အုပ်ချုပ်ခွင့်ရဲ့အနေမြေတဲကဇင်ဂျန်တွင်းရဲ့ဒေသမှာစနေနေ့ကဓာတ်ငွေပိုက်လိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့တေဆုံးသူအလုံးစုစုပေါင်း9ဦးရှိသွားပြီဖြစ်ပြီးဒဏ်ရာရသူကတော့20ကျော်ရှိနေပါတယ
်။ Obama လက်ထက်ကထုတ်ပြန်ခဲ့တဲ့စစ်အုံအတွက်မိဂိုးပမာဏလျှော့ချရေးအမိန့်ကို American သမ္မတ Trump ကဒီသတင်းပတ်အတွင်းဖြတ်သိမ်းမဲ့အမိန့်ထုတ်ပြန်လိုက်မယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး Agency EPA အကြီးအကဲကပြောပါတယ် EPD ရုပ်သံဌာနနဲ့ This Week မေးမြန်းခန်းအစီအစဉ်မှာ EPA Director Prudit ကဒီအဲ့လိုပြောကြားခဲ့ပြီးအမေရိကန်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးမှုလုပ်တဲ့တပြိုင်တည်းထဲမှာသဘာဝပတ်ဝန်းကျင်ကိုလည်းကာကွယ်သွားရမယ်ဆိုတဲ့ချင်းကပ်မှုမျိုးနဲ့လှုပ်သွားမယ်လို့သမ္မတ Trump ကယုံကြည်ထားကြောင်းလည်းရှင်းပြပါတယ်အလို့ကန်တဲ့ဖွံ့ဖြိုးမှုကိုဇောင်းဝေးရင်းသဘာဝပတ်ဝန်းကျင်ကိုထိခိုက်စေမှာဖြစ်ပြီးသဘာဝပတ်ဝန်းကျင်တစ်ခုတည်းကိုအလေးထားနေပြန်ရင်လည်းအလို့ကန်ဖွံ့ဖြိုးမှုအတွက်ထိခိုက်လာမှာဖြစ်တယ်ဆိုတာကျွန်တော်တို့လက်ခံထားပြီးဖြစ်တယ်လို့ပြည်ကပြောပါတယ်။ကြောင်ပြီးသွေးနဲ့အခြားလောင်စာသုံးဆက်ယုံတွေကထွက်တဲ့မိဂိုးပမာဏလျှော့ချရေးကန့်သတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့လုပ်တဲ့သမ္မတ Trump ရဲ့အစီအစဉ်ဟာအလို့ကန်ဖွံ့ဖြိုးရေးကိုရောပတ်ဝန်းကျင်ကိုပါမထိခိုက်ရေးကိုပါဇောင်းပေးပြီးဒီလေဒုတန့်စင်ရေးအဥပဒေဘောင်အတွင်းကလှုပ်ဆောင်သွားမယ်လို့ EPA ကြီးကပြောကြပါတယ
်တနင်္လာနေ့နေ့နဲ့ခင်ဗျို့မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ဟာ82ကြိမ်မြောက်တော်လန်ရင်းနှီးခေါ်တက်မတော်နေ့ဖြစ်ပါတယ်။ကျမတို့အခုအတန်လွှင့်နေတဲ့အချိန်မှာနေပြည်တော်မှာကျင်းပနေတဲ့စီရေးပြပွဲအခမ်းအနားကိုတော့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့အတူ VOA ရန်ကုန်ရုံးအဖွဲ့ရောက်ရှိနေပြီးသတင်းယူနေပါတယ်။အဲ့တော့ဒီကိုကျော်ကျော်သိန်းရေဒီတက်မတော်နေ့စီရေးပြပွဲလက်ရှိမြင်ကွင်းကိုအရင်ဆုံးပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါကျွန်တော်တို့ကအခုလက်ရှိသတင်းသမားတွေအားလုံးဒီစီပြောက်ပွဲခန္ဓာ82မိနစ်မြောက်တမတော်နေ့စီပြောက်ပွဲခန္ဓာကျင်းပမယ်ဝင်းစီကိုကျွန်တော်တို့လုံခြုံရေးအဆင့်ဆင့်စစ်ဆေးခံယူပြီးတော့ကျွန်တော်တို့ဖြတ်သွားနေပါတယ်လမ်းလျှောက်သွားနေပါတယ်ဒါသတင်းသမားတွေကတော့ဒီစီပြောက်ပွဲခန္ဓာကိုပထမအဦးဆုံးရောက်တဲ့အုပ်စုလို့ပဲပြောမှာပါတဲ့ကျွန်တော်တို့လည်းအတူတူဒီစီပြောက်ပွဲခန္ဓာကိုတက်မယ်တချို့က လူပုဂ္ဂိုလ်တွေလည်းဝင်လာတာဟိုတော့ကြာနေတယ်ပဲတွေ့ရပါတယ်။ဆေးပြောက်ဝဲမှာတော့မီးရောင်စုထွန်းညှိထားပြီးတော့မအားတော့မနဲ့စောစောပဲရှိသေးတယ်ဆိုတော့မူကလည်းတိမ်မလင်းသေးပါဘူး။ဆိုတော့ဆေးပြောက်ဝဲရတော့မူလင်းမှပဲစမယ်ပုံရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီနှစ်ဆေးရပြပွဲကဟိုအရင်နှစ်တွေဆေးရပြပွဲနဲ့ဘာတွေများထူးထူးခြားခြားတွေ့နိုင်ရမလဲရှင
်။ဟုတ်ခရိုင်းတည်လို့ပါပဲဒီနှစ်မှလည်းပဲဒီကြီးရေလေတပ်ဖွဲ့တွေရဲ့ဒီတားမြင်ကွင်းလေးကိုမြင်ရပါမယ်ကျွန်တော်တို့တိုက်လျင်စွန့်ရည်ပြတ်တာတွေဟိုင်းရင်တွေကွန်မန်ဒိုတွေစွန့်ရည်ပြတ်တာတွေနောက်တစ်ခါနေပြည်တော်မှာဆိုရင်လည်းပဲဒီတန်ကြပ်ကတပ်ဖွဲ့တွေနဲ့စီပြတ်တာတွေဒီမြင်ကွင်းတွေပုံမှန်တိုင်းမြင်ကွင်းမြင်တွေ့ရမှာဖြစ်ပါတယ်ဒါအပြင်ကျွန်တော်တည်ထားသလောက်ဒီနှစ်မှာတူတူကြကြကတော့မြင်းတပ်ဖွဲ့နဲ့စီပြတ်ပုံစံပေါက်ရမယ်လို့လည်းကျွန်တော်တည်ထားပါတယ်ဝစ်ဆုံနေဝတ်ထားတဲ့တပ်ဖွဲ့ဝင်တွေကရင်းစီပြီးတော့ပေါ့လေမြင်းတပ်ဖွဲ့စီပြတ်ပုံစံပါလိမ့်မယ်လို့ကျွန်တော်အဲ့လိုတည်ထားပါတယ်ခင်ဗျာ
အဲ့တော့ဒီအခမ်းအနားမှာဒီကောင်ဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမိကွန်းပြောမှဆိုတော့အဲ့ဒီဒီမိကွန်းထဲမှာဘလို့အကြောင်းအရာတွေများပါမလဲလို့ကိုကျော်ကျော်သိန်းဟိုခမန်းထားလေရှင
်ဟုတ်ကဲ့ပါကျွန်တော်ပေးကြည့်မိတော့ခမန်းကြည့်တော့ပေါ့လေဒီနေ့တော်လိုင်းနေခဏတမတော်နေခဏကျင်းပါတဲ့အချိန်ကကျွန်တော်တို့လက်ရှိကျင်းပနေတမလောက်ကန်ရပေါ့လေအိမ်မှာဒီအပွဲတွေကစီမီမငိမ့်သေးဘူးလို့ပြောမှာပေါ့နော်အဲ့ဒီဒါပေမဲ့စီမီမငိမ့်သေးဘူးဆိုတော့အဲ့ဒီလက်ရှိကိုနီယာဒီနီယာမှာတခါမြောက်ပိုင်းတပ်ဖွဲ့နဲ့ချိန်တဲ့တိုက်ပွဲတွေပေါ့အဲ့လိုကိုမျိုးနေဒီနေရာမှာဖြစ်နေတဲ့တိုက်ပွဲချင်းတွေများအရေးအမွဲကာကွယ်ရေးချုပ်အနေနဲ့ချက်ပြောမလားကျွန်တော်တို့ဒါကိုတစ်ချက်ဒေတာဆုံးကြည့်ရဖို့လိုပါလိမ့်မယ်နောက်တစ်ချက်ကတော့ဒီဟလာ NCA လို့ခေါ်တဲ့တနင်္ဂနွေနေ့ဒီခေတ်ရစီစာချုပ်လက်မှတ်ရထုတ်ဖို့အတွက်ဒုတိယကြိမ်၂၁ရာစုပြည်လုံးညီလာခံကျင်းပဖို့အတွက်လုပ်နေကြတာရှိပါတယ်ဆိုတော့ဒီညီလာခံနဲ့ငင်းချိုင်းညီလာခံ PSA ပြည်ချက်ရစီပေါ်မှာတမတော်ရဲ့ရည်တည်ချက်တမတော်ရဲ့သဘောထားစုံတဲ့စားကူများခေါ်ယူစီကြုံနေတယ်ထည့်ပြောသွားမလားတခါကျွန်တော်တို့ခလာချိန်ဟုတ်ပြီပြင်ဆင်ရေးနိုင်ငံပြန်လေးဒီဆော်ရေးဒီမိုကရေစီဒီဆော်ရေးစတဲ့ဥချိုရေးပိုင်းပေါ့လေအဲ့ဒီကဏ္ဍအသေးသေးမှရောတမတော်ရဲ့ရည်တည်ချက်ဘယ်လိုများပြောင်းလာမလဲဘယ်လိုလဲရှိချင်နေမှရှိနေလဲစတဲ့ဒီလိုမျိုးတမတော်ကြီးတစ်ခုလုံးရဲ့သဘောထားတွေကိုထင်ဟတ်တဲ့ဟလာချိန်နေရပေါ်မှာသူတမတော်ကြီးတစ်ခုလုံးသဘောထားတွေကိုထင်ဟတ်တဲ့အကြောင်းအရာပါလာမလားဆိုတော့ကျွန်တော်တို့စောင့်ကြည့်နားထောင်ရလိမ့်မယ်လို့ကျွန်တော်ဒီလိုသုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်။ကျမတို့ဒီညနေခင်းနဲ့ညပိုင်းအစီအစဉ်အတွက်လေဒီကိုကျော်ကျော်သိန်းတို့ကဆက်ပြီးတော့အသေးစိတ်တင်ပြမှာဆိုတော့သရရှင်နေလဲစောင့်မျှော်နားဆင်ကြပါလို့ထပ်မံပြီးတော့ပြောကြားပါရစေရှင်။အခုလိုသတင်းပေးပို့တဲ့အတွက်လည်းကျေးဇူးပါ။ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လင်းမှာပါ။မိုင်းရှုဒေတာရွေးကောက်ပွဲထက်သိမ်းဖို့မရှိတဲ့အကြောင်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOA မြန်မာပိုင်းကိုမနေ့ကပြောကြားခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါရဲ့သတင်းကိုတော့ဦးစံမိုးဝေကပြောပြမှာပါရှင
်လုံခြုံရေးလိုအပ်ချက်တွေရှိနေတာမို့မန်းရှုမြို့နယ်ရဲ့ကြေးရွာကြီးတုံးခုကိုရွေးကောက်ပွဲမကျင်းပဖို့ NLD လွှတ်တော်ကိုယ်စားလှယ်လောင်းနေဘက်ကကန့်ကွက်လာတင်ခဲ့တာမှာကော်မရှင်ဘက်ကပယ်ချလိုက်ပါတယ်ပယ်ချလိုက်တာနဲ့ပတ်သက်လို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ထွန်းမြတ်ကအခုလိုပြောပြပါတယ်
။အပါအဝင်နေတဲ့ပါတီကအဓိကပါတီက၄ခုရှိတယ်။ SND ရဲ့ SND ကစံကြောက်ကောင်းခေါ်တော့နောက်ကြချီနောက် USCD ပေါ့ဒီခေချိုးပေါ့။ဒီပါတီတွေအားလုံးမချက်ကိုယူလိုက်တယ်။တုတ်တယ်လားမလုတ်တယ်လားပေါ့တော့။နောက်ရက်ကြီးကော်မရှင်ပေါ့အဲ့ဒီ CEO ဆိုသူရဲ့ကော်မရှင်ပေါ့။နောက်မရှိနေတဲ့ကော်မရှင်ဆက်ဆွဲပေါ့။လုတ်တယ်နေဆိုမှအားလုံးမချက်လာတယ်ကျွန်တော်အပေါ်တင်ပေးလို့ဒီစီရလေပောက်ကသဘောထားတိုင်းပဲဆိုမှပြန်လိုက်ပြီကျွန်တော်ကဖတ်ပြီးလိုက
်ကြီးရွာကြီးတုံးခုမှာရှိတဲ့မဲယုံနေရာတွေကိုလုံညိုရေးပိုင်းပိုးဆက်ချရမယ်နေရာတွေကိုပြောင်းရွှေ့လိုက်တယ်လို့လဲဦးဆိုင်ထွန်းမြတ်ကပြောဆိုပြီးတော့ပြောင်းလိုက်တဲ့နေရာတွေကိုလည်းအခုလိုပြောပြပါတယ
်ကျွန်တော်မဲယုံနေရာလေးတွေနည်းနည်းရှေ့လိုက်ကျွန်တော်ရှေ့တဲ့နေရာလေးတွေရှေ့ပြလိုက်ဘယ်မဝေးပါဘူးဈေးမိုင်းကလည်းဝေးနေတယ်လည်းကောင်းတယ်ဆိုင်ရဲ့ကားတွေပေါ်လာသူကငားရင်ရှိနေရင်မူလထားတာကအဲ့ရွာတွေမှာထားတယ်။နောက်ကျွန်တော်ကဟိုဂါလန်နားကိုရွှေ့လိုက်တော့အခုကမော်မေဆိုတဲ့အုပ်စုကတော့ကျွန်တော်ဘိုင်ရှူကြီးကိုရက်ကလေးတဲ့ကိုရွှေ့တယ်။သူကလည်းတတ်နေတာဟိုမော်မေဆိုတာဘိုင်ရှူနဲ့တတ်နေ။အကွန်ကြောင်းနဲ့နောင်ဖက်လို့ခေါ်တယ်။အဲ့အုပ်စုကခုကအဲ့ဒါမိုင်းအော့ဆိုတဲ့နေရာရွှေ့လိုက်တယ်။မိုင်းအော့သူကမဲယုံတုံးယုံရှိတယ်။မော်မေကလည်းယုံရှိတယ
်။အင်နာလီဘက်ကလုံညိုရေးအားနေတယ်ဆိုတဲ့အချက်ကိုထောက်ပြပြီးကန့်ကွက်ခဲ့ပေမဲ့တခြားသောရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်အချို့ကတော့အဲ့ဒါကိုလက်မခံကြပါဘူး။ကော်မရှင်ဘက်ကတော့လုံခြုံရေးစိတ်ချမဲ့နေရာတွေကိုပြောင်းရွှေ့ကျင်းပပေးဖို့အဆင်သင့်ဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်။ကော်မရှင်ဘက်ကအခုလိုဆုံးဖြတ်ချက်အပေါ် NLD ဘက်ကတော့တိတ်ပြီးတော့ဘဝင်မကျလှပါဘူး။မိုင်းရှူးမြို့နယ်က NLD ပါတီဘက်ကအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကတော့က ကော်မရှင်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုတုံ့ပြန်လိုက်ပါတယ်
အကြံပြင်းရည်ရဘာလို့ဆိုကျွန်တော်တို့ကအဲ့ဒီနေရာတွေကိုအောက်ပြုတ်ခွင့်မမရပဲနဲ့အောက်ပြုတ်ခွင့်မရပဲနဲ့နေရာတော့ပြောင်းလဲကျွန်တော်တို့တက်ကစိတ်တော့အပြေရှင်လာဆိုရအဲ့ဒီပါတီကတစ်ဖက်လိုက်အစီအစဉ်နဲ့ခါကြတော့အဲ့ဒီမှာဒီကျက်လက်တွေ့နေရဲ့အစီအစဉ်မှာစီးရဲအပေါ်မှာဆင်းနေမရဘူးကျွန်တော်တို့ကိုင်းနေတဲ့ရွာတွေရွာပေါင်း၄၀ကျော်ဝင်လို့မရဘူးဒီကျက်အဲ့လိုဝင်လို့မရတဲ့ခါကျတော့ကျွန်တော်တို့ကလက်တွေ့ဆင်းရတဲ့အခါကျတော့ဒုံဒီရေးရသူတို့ကဘယ်လိုဖော်မလဲဆိုတော့တို့လည်းဒီပြားများတဲ့ရေကောက်ပဲဖြစ်နိုင်တယ်နည်းနည်းမဟုတ်တဲ့တကြကြော်တော့ကိုက်ခွက်တာပြအဲ့ဒါဟိုဂျီးစီအဆုံးပြတယ်ဆိုတော့လေကျွန်တော်လည်းမပြောတတ်ဘူးပေါ့နော
်ကန့်ခွက်လို့တင်ခံရတဲ့နေရာတွေကနောက်အဲ့ကြေးရွာအုပ်စုကွန်ကြောင်ကြေးရွာအုပ်စုနဲ့မော်မေ့ကြေးရွာအုပ်စုတွေဖြစ်ပါတယ်အဲ့ဒီအုပ်စုသုံးခုမှာမဲပေးနိုင်မဲ့မဲဆန္ဒရှင်ဥယေက9000နီးပါးရှိပြီးမန်းရှူးမြို့နယ်တစ်ခုလုံးကမဲပေးနိုင်သူမဲဆန္ဒရှင်အရေအတွက်ရဲ့ဆယ်ရာခိုင်နှုန်းလောက်ပမာဏရှိနေခဲ့တာပါအခုတော့အဲ့ဒီနေရာဒီမှာမဲပေးခွင့်မဆုံးရှုံးတော့ပါဘူး2015ခုနှစ်ရွေးကောက်ပွဲမှာလုံချုံရေးရရွေးကောက်ပွဲမကျင်းပနိုင်ဖြစ်ခဲ့ရတဲ့မန်ရှူကျေးသည့်နေရာနှစ်ခုကပြည်သူတွေကိုဒီတစ်ခေါက်မှာမဲပေးနိုင်မှုအတွက်ညှိနှိုင်းမှုတွေအကြိမ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်ပါတီတွေဘက်ကလုံချုံရေးနဲ့ပတ်သက်လို့တင်ပြမှုတွေရှိခဲ့ပြီးဒါနဲ့ပတ်သက်ပြီးတော့အရင်ကတည်းကတစုံတစ်ခုသောပြဿနာတက်လာခဲ့ရင်ပြဿနာတက်တဲ့မဲယုံတွေကထွက်လာမဲ့မဲတွေကိုထည့်သွင်းမရေအတွက်ပဲထားရှိဖို့အတွက်သဘောတူညီချက်ရထားပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေဘက်ကပြောပါတယ်။အဲ့ဒီနေရာမှာပါတီ၅ပါတီကနေရွေးကောက်ပွဲရှင်ပြိုင်သွားမှာပါ။လက်ရှိမန်ရှူးတမျိုးနယ်လုံးဆိုရင်မဲယုံအရေအတွက်90နီးပါးရှိပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ကတော့9000နီးပါးရှိတယ်လို့သိရပါတယ်။
အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီမှတ်ပုံတင်ရေးဆိုင်ရာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးနဲ့အက်ဒီတာဒေါခင်ဆိုးဝင်းတီးတန့်တွဲဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ရမှာပါရှင
်စင်ခေါ်ချက်တွေရှိတာပေါ့နော်အဲ့စင်ခေါ်ချက်တွေထဲမှာအဓိကကတော့ infrastructure ပေါ့
ဒီ
ကျမတို့အခြေခံအဆောက်အုံအားနည်းချက်တွေရှိတယ်နောက်တစ်ခုကအိမ်ချမ်းမြေဈေးပေါ့ဒီ real estate market ကလည်းဟိုနယူးယောက်နဲ့ Paris တောင်မှရှင်နိုင်တဲ့အခြေအနေတွေရောက်နေတယ်ဆိုတော့လေအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ investor တွေရဲ့သူတို့စင်ခေါ်ချက်တွေပေါ့သူတို့ဒီအဟန့်အတားတွေ obstacle တွေကိုဘယ်လိုကျော်လွှားနိုင်မှာမလဲရှင
်ကျွန်တော်တို့ခုဒီ law တွေမှာကျွန်တော်တို့ပါလုပ်လိုက်လဲဆိုတဲ့အခါကျတော့အရင်ဖြစ်ခဲ့တဲ့ procedure တွေကိုချော့ချပလိုက်တယ်စက်မှုစုံမှာစက်ရုံစောင့်ခြင်းနဲ့ဘာမှ approve မလို့လို့တော့ဟိုတယ်ဆိုမှာဟိုတယ်ဆော့ချင်တယ်ဘာအပရူမန့်မလို့လို့တော့နော်အဲစိတ်မှုဆုံးပြင်ပါဟိုတယ်ဆိုပြင်ပါလုပ်ချင်တယ်စီးပွားရေးလုပ်ငန်းဆိုရင်တိုင်းဒေသကြီးပြင်တဲ့သဘောတူလားတူရင်လုပ်တော့ဒီမှာ procedure သွားပါအဲ့လိုလေးပြန်ပြီးကျွန်တော်တို့ကပြင်ထားပါလေပြင်ထားခြင်းအပြင်ကျွန်တော်တို့က procedure နဲ့ပတ်သက်တဲ့ constraints ပျောက်သွားမှာပေါ့နောက်တတိယချက်ကကျွန်တော်တို့ဘာလုပ်လဲဆိုတော့အရင်ကမြေဈေးတွေကြီးခဲ့တဲ့ကိစ္စကအမှအဓိကတော့ supply နဲ့ demand ပြဿနာပေါ့မြန်မာနိုင်ငံမှာရန်ကုန်မှာလာလို့ကျင်မှာလှိုင်းသာရရွှေပြည်သားဟလာဟုတကုံစိတ်ကန်းတောင်တကုံစိတ်မှုဆုံးစမ်းမှုဆုံးတွေက limited supply ဖြစ်ပြီးတော့ demand ကတိုက်ပြီးဖွင့်နေချိန်မှာအများကြီးဖြစ်တဲ့အခါမှာလူတွေကလည်း demand တက်လာမှဆိုတော့ expectation နဲ့ခုမှမြေရှိတော့ညာ
မှာ
ကင်ထားရတယ်အဲ့တော့ကျွန်တော်တို့ကခုဘာလုပ်လဲဆိုတော့ဒီအစိုးရလက်ထက်မှာ supply demand ကိုကျွန်တော်တို့က balance လုပ်အောင်ဆိုမှစမ်းမှုဆုံးသစ်တွေထပ်ပြီးပေါ်ထုတ်ဖို့ပေါ့ကျွန်တော်တို့ကပြင်ဆင်နေစမ်းမှုဆုံးသစ်ပေါ်ထုတ်မဲ့လုပ်ငန်းကိုလည်းကျွန်တော်တို့က promote sector ထဲမှာထည့်ထားတယ်
အရင်ကတော့ပေါ့လေစစ်အစိုးရအဆက်ဆက်လက်ထက်မှာဆိုလို့ရှိရင်ဒီလိုရင်းနှီးမြှုပ်နှံမှုလာမယ်ဆို nepotism ခေါ်တာပေါ့နော်လက်တင်ရာစတော့ခေါ်ရခဲ့တဲ့ခေတ်လေးရှိခဲ့တာပေါ့နော်အခုဒီခေတ်မှာရောဒါမျိုးတွေတော့ရှိမှာမဟုတ်လို့တော့ကျွန်မယူဆပါတ
ယ်မှန်ပါတယ်မှာကျွန်တော်ဒီလက်ထက်မှာတော့ number 1 no nepotism ဘာမှမရှိတော့ဘူးဆွေမျိုးသားချင်းကောင်းစားရေး corruption ကျွန်တော်တို့က transparency ကိုအားကောင်းလုပ်တယ် transparency အားကောင်းရပြီ corruption ကျွန်တော်တို့ကကြောက်ပေါင်းလုပ်မယ်နော်ဘာလို့ဆိုတော့ကျွန်တော်တို့ကလို့သမီး MNC ပါလုပ်တယ်ဆိုတာတနင်္ဂနွေလုံးသိရမယ်တော့ကဘာလုံးသိရမယ်ကျွန်တော်တို့ကဒီမှာကျွန်တော် website တက်ကြည့်ရင်မှတွေ့လိမ့်မယ် MNC ကနေ computer နဲ့နောက်တစ်ရက်ဆို website ကိုတင်ပြီးဘာတွေကျွန်တော်တို့ပေးလိုက်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့က transparency အားကောင်း rules and regulation တွေအားလုံးကိုအများကြီးသိအောင်ကျွန်တော်တို့လုပ်ပေးတယ် proposal စောင့်တင်ပြီးရင်ရက်ပေါင်း60ကျော်မှာပေးကူပေးရမယ်မပေးဘူးဆိုတော့15ရက်တည်းညင်းရမယ်စသဖြင့်ပြောတာဖြစ်တော့ကြောင့်မလို့ investor confidence ပေါ့နော်ဆိုတော့ဘသူ့ကိုချင်ကမှဘသူ့ကိုဟဲ့လားဟိုပေးမှဒီဟာငါ့ဟာရမယ်ဆိုတဲ့ဟာမျိုးလုံးဝမရှိအောင်ကျွန်တော်တို့လုပ်ထားတယ်ခုန corruption က procedure complicated ဖြစ်တာ ਨੇ တွားပြီး link ဖြစ်တယ်မှာ procedure တွေ complicated
ဖြစ်လေ
corruption ကအကောင်းကြီးလေမှာ
စစ်ပွဲရနေတစ်စပွဲချက်ဖို့တောင်းမှာလို့ပြ
ောခဲ့ပါအဲ့ဒါကကျွန်တော်တို့ကအ
စိုးရအဆက်ဆက်ဖြစ်ခဲ့
တာကျွန်တော်ရင်ဆိုင်ခဲ့ပြီးသားအခြေအနေပေါ့နော်ဒါတွေကြီးဟာတွေကြောင့်မလို့ဖြစ်ပေါ်ခဲ့တဲ့ negative consequence တွေကျွန်တော်အများကြီးကြုံခဲ့ပြီးပြီပေါ့နော်အဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခုဥပဒေရောနည်းဥပဒေရောမှာ transparency အကောင်းအောင်လုပ်တယ် เราบิวโรเครติซิงกูตัดเนี่ยมันมีอะไรเคลียร์เนาะจนเราเพียงเอาช่อช้างจนเรารู้ว่าเลิกเดี๋ยวเราก็สตรีมไลนิ่งโปรซีเจอร์ส์ก่อนเนาะมาดีโปรซีเจอร์ได้อะไรก็สตรีมไลน์ลดน้ำซิมพลิฟิเคชั่นบ่แต่ตัวเดียวจนเราเรื่องดีกว่าจีเวทาร์เราจนเราคอมมีอุบัติมาก็อุยนี่มันอุบัติมาแล้วแต่โน้ตเช่นมาจนเราเรียนเนสมาพิเศษอุมาจนเราเรื่องยิ่งมาจากจนเราดรีมการ์ดเช่นมาอารมณ์กับออนไลน์ตัวไหนเอาบ่เนาะเอ็มเอสซีก็ชอบเช่นละลูลาจามันลูบูจนเราว่าออนไลน์บ่เนาะเอสเอสโลบิโดมาจนเราดูว่าตัวไหนเอาบ่เนาะแต่มิวเลทีจนเราดูว่าကိုစဉ်းစားထားပါတယ
်ဒီနေ့မှနိုင်ငံမှာယင်းညုံနံမှုဒါပြီးလောက်တဲ့လူတွေကျွန်မသိရတဲ့လောက်လေးလာရတဲ့လောက်ပေါ့နော်ဟို50လောက်ရှိတဲ့ထဲမှာစင်ကာပူကနံပါတ်1လောက်ဖြစ်နေတယ်နော
်ဟို
American ပြည်တော်စုဆိုလို့ရှိရင်38လောက်အဆင့်မှာရှိပါတယ်အဲ
့
တော့ American ပြည်တော်စုကဒီစီးပွားရေးပိတ်ဆို့မှုတွေကိုအားလုံးရုပ်သိမ်းပေးခဲ့ပြီးပါပြီ
အဲ့
တော့ဒီ American ပြည်တော်စုရဲ့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ကောဒီမြန်မာနိုင်ငံယင်းညုံနံမှုနဲ့ပတ်သက်တဲ့အခြေအနေ impact ပေါ့လေဘယ်လိုများရိုက်ခတ်မှုရှိပါလဲရှင
်ဟိုအမဆန်ရှင်ရုပ်ပေးတဲ့ကြောင့်မနံပါတ်1ကကျွန်တော်အထူးပြင်းငွေကြေးကဏ္ဍပေါ့အဆင်ပြေသွားတယ်ပါကြောင်လဲဆိုတော့အရင်တုန်းကမြန်မာပြည်မှာလာပြီးတော့ investment လုပ်မယ်လို့ဆန့်ကျင်ရှိနေတော့သူတို့ရဲ့ dollar transfer တွေက
တက်ခက်တယ်နော်
တက်ခက်တယ်လုံးလုံးလိုရကူလုံးလုံးမရဘူးပေါ့နော်အဲ့တော့ဘာလို့ ਆ လဲဆိုတော့အများစုကစင်ကာပူအရင်သွားရတယ်စင်ကာပူမှာကျွန်တော်တို့ company ကို establish လုပ်ရတယ်ပြီးမှစင်ကာပူ investment နေနဲ့
မြန်
မာပြည်ကိုဝင်ရတယ်ပေါ့နော်ဒါမလို့အမစင်ကာပူက top ဖြစ်နေ
တယ်ဆိုတာ
စင်ကာပူရဲ့ investment ကြီးမဟုတ်ဘူးသူက transit investment တွေပေါ့နော်စင်ကာပူအရင်သွားပြီးမှအခြားနိုင်ငံတွေကသွားပြီးမှမြန်မာနိုင်ငံဝင်တော့ data ကြည့်လိုက်ရင်တော့စင်ကာပူကျွန်တော်တန်ချိုင်းပြကြလဲဒီ company ကဘယ်ကလာတာလဲဆိုတော့သူ့ရဲ့
original
ကြည့်ရအောင်သူက company Singapore incorporated company ဆိုကျွန်တော်တို့ကသူ့ကို Singapore list ထဲမှာထည့်လိုက်ရအောင်တော်တော်လည်းသူက pure Singaporean investment မဟုတ်ဘူးပေါ့မှာเนาะကျွန်တော်တို့ခြားနိုင်ငံတွေဟိုခြား EU နိုင်ငံတွေရှိတယ်ခြားနိုင်ငံတွေရှိတော့သူက Singapore ဆင့်လာကြတယ်ပေါ့နှိမ့်ချက်ကလည်း US investor တွေပေါ့เนาะဒါ US investor အများစုကတကယ်တော့ multinational corporation တွေများပါတယ်သူတို့မြန်မာပြည်ကိုလာဖို့ကြတယ်လေခုနပြောတဲ့ reporting threshold တွေတို့ဘာလို့အများကြီးဒီမှာရှိခဲ့တယ်ပေါ့ session ကို liberalize လုပ်ပေးတဲ့အချိန်အောင်ကြတဲ့ဟို constraint တွေရှိတာပေါ့မှာရှိတဲ့ကြောင့်မို့ US investor တွေကမြန်မာနိုင်ငံထဲကိုချောမမောလာမလုပ်နိုင်ဘူးပေါ့မှာအဲ့တော့ sanction lift လုပ်သွားတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အကြမ်းတဲ့နိုင်ငံတွေကိုအလုံးချိုးရှိသွားတာတော့ခုနပြောတဲ့ dollar transaction တွေလွယ်သွားတယ်ဒီလိုကြောင့်မို့ကျွန်တော် investment ကအများကြီးကျွန်တော်တို့ကအထောက်အကူဖြစ်သွားတယ်နံပါတ်1ကတော့ US မှာရှိတဲ့ investor တွေမြန်မာနိုင်ငံကိုလာဖို့အတွက်လုံးဝလမ်းကြောင်းပွင့်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့အနာဂတ်မှာ US ရဲ့ investment တွေကျွန်တော် expect လုပ်လို့ရတဲ့အနေအထားတခုကျွန်တော်တို့ဟိုရောက်လာပါတယ်ပါ
AEC လို့ခေါ်တဲ့ ASEAN Economic Community ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာမြန်မာနိုင်ငံ2015ခုနှစ်ကစခဲ့တယ်လို့ပြောရမှာပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာ integrated ဒီထဲထဲဝင်ဝင်နဲ့ဟိုစိတ်ဝင်သွားဖို့အခြေအနေရောဘယ်လိုရှိပါလဲရှင်အခုတည်းဒီနောက်ကနေလိုက်နေရအောင်ပဲဖြစ်ပါလိမ့်မယ်ထင်တာဟု
တ်ကဲ့မှန်ပါတယ်မှာကျွန်တော်တို့ကတော့ ASEAN ဘုနာ AEC readiness ကိုပြောရရင်တော့မြန်မာနိုင်ငံကဟို fully ready မဖြစ်သေးဘူးပေါ့နော်ဘာလို့ကျွန်တော်တို့မှလုတ်ဆရာလေးတွေဟိုရှိနေပါဥမာဥဒပန်ဆရာမပြင်ဆင်ရမယ့်ကိစ္စလေးတွေကျွန်တော်တို့ရှိသေးတယ်လုံထုံးလုံးနေဆိုင်ပြင်ရမယ့်ကိစ္စလေးတွေရှိတယ်နောက်ကျွန်တော်တန်းပြည်ရဲ့ economy ကိုကဟိုအာဆီယံထဲမှာဝင်လာဖို့အတွက်ကတိတ်ကြီးမားတဲ့ economy တခုမဟုတ်သေးဘူးပေါ့နော်ဒီအခက်အခဲလေးတွေတန်းပြည်ထဲမှာရှိနေပါတယ်သို့တော့ကျွန်တော်တို့ကဟိုအာဆီယံ AEC လို့ပြောလိုက်ရင်မှာသူက trade ရဲ့ investment and services ရဲ့ပေါ့နော်ဒီတခဏကြီးသုံးခုရှိတဲ့အပိုင်းမှာကျွန်တော်တို့က investment က ASEAN economic community မှာလိုလွယ်ကူကူကျွန်တော်တို့ကဝင်သွားနိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ ASEAN ရဲ့ဒီမြို့မချက်ကဟို ASEAN ဒီ single production base ပေါ့။တော့ကျွန်တော်တို့က ASEAN ဒီဟိုတခုတည်းသောထုတ်လုပ်မှုဒေသကြီးဖြစ်အောင်ဆိုယူရတဲ့အတွက်ကြောင့်မို့လို့ဆိုတော့ဘာယူလဲဆိုတော့ကျွန်တော်တို့အမှားဒီ global value chain ပေါ့။ value chain ထဲမှာဥပမာ parts တခုကိုမြန်မာပြည်က raw ယူမယ်။ဥပမာထိုင်းနိုင်ငံကသူ semi finished products ဖြစ်အောင်လုပ်မယ်။အားတောင်မလေးရှားကျွန်တော် finished goods ဖြစ်အောင်လုပ်မယ်။အဲ့တော့ဒီ value chain ကြီးတစ်ခုလုံးပေါ့เนาะ supply chain လည်းပါတာပေါ့ဒါကြီးကိုကျွန်တော်တို့က ASEAN စဉ်းစားတော့စဉ်းစားတော့ကျွန်တော်တို့ investment law ဆွဲတဲ့အခါမှာအမားတို့သတိထားမိမယ်ဟိုထားမိအောင်ထားမိပါလိမ့်မယ်ကျွန်တော်တို့ကအဲ့ဒီဘက်ကိုမြန်မာနိုင်ငံဝင်သွားလို့ရအောင်ကျွန်တော်တို့မလုပ်ထားလဲဆိုတော့မြန်မာနိုင်ငံကိုလာပြီးလုပ်တဲ့ investor တွေဒီ process လုပ်မယ်နိုင်ငံသားကို 100% ပြန်ပို့မယ်ဆိုရင်စဝင်ကလေးက duty မကောက်ဘူးကျွန်တော်တို့က duty မကောက်ဘူး duty မကောက်တဲ့အကြောင်းမလို့ကျန်းနိုင်ငံတွေရနိုင်မှာပေါ့မြန်မာနိုင်ငံရောကိုယူပြီးတော့မှခြားနိုင်ငံကိုသွားတာဖြစ်ဖြစ်အထူးပြင်ခြားနိုင်ငံတွေကသူကတပိုင်းတစ်စားသူတိုင်းပြည်ရဟာဒီကိုတက်ဆင်လိုက်မယ်မြန်မာနိုင်ငံကိုပို့မယ်မြန်မာနိုင်ငံလုပ်သားအင်အားပို့တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံမှာချို့ labor intensive လုပ်မယ့်ကိစ္စတွေမြန်မာနိုင်ငံမှာလုပ်မယ်ပြီးရင်ကျွန်တော်တို့ကထားပါတော့စင်ကာပူပို့မယ်အားဒါမှမဟုတ်လည်းကျွန်တော်တို့ကမလေးရှားပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကထားပါတော့အင်ဒိုနီးရှားပို့မယ်အဲ့လိုပို့တဲ့ဟာတွေမှာကျွန်တော်တို့ကဂျူလီတွေကောက်နေလို့ရှိရင
်ကျွန်တော်တို
့ကဘာတော့ဘာပါကြောင့်ကျွန်တော်တို့ဘာလုပ်ရလဲဆိုတော့မြန်မာနိုင်ငံကိုလာမယ် process လုပ်မယ်ပြန်ပို့မယ်ဆိုတဲ့လုပ်ငန်းတွေဂျူဒီကိုမကောက်တော့စနေရမကောက်တဲ့ကြောင့်မလို့မြန်မာနိုင်ငံဒီ ASEAN Economic Community ပေါ့ခုနကပြော Single Production Base မှာပါဖို့အတွက်ကိုကိုလုံးဝကင်းစင်ထားပြီးသားဖြစ်သွားတယ်ပေါ့မှာနောက်ချက်ကကျွန်တော်တိုင်းပြည်မှာကျွန်တော်တို့ကတိုင်းပြည်ရဲ့အခြေခံကောင်းလေးတွေရှေ့ထားပြီးသားပေါ့ဥပမာတိုင်းပြည်ဒီလုံသားအင်အားပေါ်တယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ကလုံသားအင်အားပေါ်တဲ့က ခါကို စိတ် ဝင် စား တဲ့ လုပ်ငန်း လုပ် ပုံပို တွေ ဒီက efficiency ပေါ်မှာ လုပ် တိုင်း အများ တဲ့ ကြောင့် သူ များ နိုင်ငံမှာ ဟလာ အတူတူမှာ 100 ယောက် 3 နှစ်ကမှာ ဥမာ ဒေါ်လာ 500 ကိုမ ကိစ္စာ မြန်မာ နိုင်ငံမှာ လုပ် သားတွေက 100 ယောက် ကောင်းရင် 100 ယောက် သုံး ရင် ဒေါ်လာ 300 လောက်နဲ့ ပြီး သွား နိုင်တယ် ပေါ့ เนาะ ဒါ မျိုး ကိစ္စ မျိုး တွေ မှာ ကျွန်တော် တို့က ဟို မြန်မာ နိုင်ငံ readiness ရှိ ထား ပြီးသား ပေါ့ ဒါပေမဲ့ ကျွန်တော် တက် ပြီးတော့ skill intensive ကို ကျွန်တော် သွား ခြင်းတယ် ပေါ့ နောက် ချက်က မြန်မာ နိုင်ငံ resource ရှိ တယ် ပေါ့ ဒီ natural resource ပေါ့ เนาะ စိတ် ဝင် စား တဲ့ industry လည်း မြန်မာ နိုင်ငံ ကို လာကို လာမယ် ပေါ့ เนาะ နံပါတ် 3 ကမြန်မာ နိုင်ငံ လူကြီး 54,000 လောက် ရှိရဆို market ကရှိ ပြီးသား ပေါ့ မှာ အဲ့တော့ market ကို စိတ် ဝင် စား တဲ့ investor တွေက လည်း မြန်မာ နိုင်ငံ ကို လာကြမယ် ပေါ့ အဲ့တော့ ASEAN economic community ကို ပြန် ပြောလိုက်ရင် investment အနေနဲ့ ဘာမှ ခက်ခဲ မရှိ ဘူး ကျွန်တော်တို့က alighting ကို လိုက်ပါ လို့ ရတယ် သို့တော်လည်းပဲ trade မှာ ကျွန်တော်တို့က impact ရှိ နိုင်တယ် ဘာ ကြောင့်လဲ ဆိုတော့ ကျွန်တော်တို့က ASEAN products တွေက မြန်မာ နိုင်ငံ target 0 နဲ့ ဝင်လာ ပေါ့ ဝင်တဲ့ က local community local SME တွေ မှာ competition ညာလာ နိုင်တယ် နံပါတ် 2 က trade deficit ညာလာ နိုင်တယ် ပေါ့ ဒါ trade နဲ့ ပတ်သက် တဲ့ ဟို constraints တွေ ကျွန်တော်တို့ ရှိ နိုင်တယ် services ကျွန်တော်တို့ တလောက်ကြီး ခက်ခဲ မရှိ နိုင်ဘူး ကိုတိုင် ပြည်ကလည်း services industry က တိတ် အာမကောင်း သေးဘူး I'm going to do something with services that patel la yin chano lu wa tik khe khe ma shi myan do do le be ko dai bi ga shi ni de u ma doctor ri bo no chano lu wa sia won ni u ma sin gai ni lawyer ri de la myu ri ma do chano lu wa set bi do ko 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 competitive phi yaung do ma kisa myu ri do shi la nai na ma
a lo nai ngan ya yin ni myauk nyam mu ri ne patel lu shi yin be gan na ma yin ni myauk nyam mu di myama nai ngan do a chou shi song phit me lu tong tat lu ya ba le shin
အဲ့တော့ data ကတော့ကျွန်တော်တို့ control လုပ်မှုကဏ္ဍပေါ့နော် control လုပ်မှုကဏ္ဍဒီဘာကြောင့်လဲဆိုတော့တိုင်းပြည်ဒီ control လုပ်မှုကဏ္ဍမှာ investment များများလာမှာ export လဲကျွန်တော်တို့ကများများသွားနိုင်မယ် export များများသွားနိုင်မှာအခုတိုင်းပြည်ကခံစားနေရတဲ့ trade deficit ပျောက်သွားမယ်ဒါမှမဟုတ်ကျွန်တော်တို့လက်တလုံးမှာကျွန်တော် promote လုပ်နေတာတော့ manufacturing ပေါ့နော် manufacturing ကိုကျွန်တော်တို့ promote လုပ်တယ် manufacturing outlet မှာထပ်ပြီးတော့ကျွန်တော်တို့က promote ပို့လုပ်တာက labor intensive ပေါ့အစိုက်ရုံဥမာပါပြီးဆိုရင်မှာထရုတ်ဆက်ရုံတစ်ခုထောင်းလိုက်ရင်လူ1000လောက်အလုပ်ကန်ခွင်လမ်းရတယ်ပေါ့เนาะတစ်ဖက်ကလည်း export ကိုဂါမန့်ကများများသွားနိုင်တယ်ပေါ့နောက်တစ်ခုကကျွန်တော် food processing ပေါ့မှာเนาะမြန်မာနိုင်ငံမှာ layer ကဏ္ဍက product တွေအများကြီးထွက်တယ်တိုးတိုးလည်းကျွန်တော်က food processing နဲ့ပတ်သက်ပြီးတော့ hotelpati investment မရှိဘူးမှာအဲ့တော့ကျွန်တော်တို့ကတစ်ချိန်မှာမြန်မာနိုင်ငံတကယ်သာကိုတိုင်းပြည်ရဲ့ဒီရှိနေတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လည်ရင်ဒါကျွန်တော်တို့ data တွင်းမှာ food supplier အနေနဲ့မြန်မာနိုင်ငံရပ်တည်လို့ရတယ်ပါဒါကြောင့်ကျွန်တော်တို့မှာတကယ်ဘာလုံးမှာစိုက်လို့ရတဲ့တီးနံပါတ်များမြန်မာပြည်မှာအများတော်များများစိုက်လို့ရတယ်ပေါ့เนาะအချို့ကလွယ်လို့ပေါ့နောက်တစ်ခုကလည်းမြေလို့မြင်ရင်ကျွန်တော်တို့တိုင်းပြည်မှာအများကြီးရှိသေးတယ်ရေတရားဇာတရှိသေးတယ်ဒါမှမဟုတ်ကျွန်တော်တိုင်းပြည်ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံကောင်းတွေရှိပြီးသားဖြစ်တယ်သို့တော်လည်းကျွန်တော်တို့ပြဿနာဘာလဲဆိုတော့မြေလို့ဖလားစိုက်ပျိုးရေးလုပ်ငန်းတွေမှာပဲချိန်လဲပြီးတော့အရင်ကအဆက်ဆက်မှာလည်းဖူဒီပတ်တီပေါ့နော်ဒီဖူဒ်ပရိုဆက်ဆင်းနဲ့ပတ်သက်ပြီး promote မလုပ်နိုင်ခဲ့ဘူးလေယာကဏ္ဍကိုလည်းကျွန်တော် promote မလုပ်နိုင်ခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ဒီခုနပြောတဲ့တိုင်းပြည်မှာရှိပြီးသားအခြေခံကောင်းကိုအခြေခံပြီးမှတင်းနာထုတ်လို့မယ် process food တွေလုပ်မယ် export လုပ်မယ်ပေါ့ဒါတွေကလည်းနိုင်ငံသားလည်းစိတ်ဝင်စားတဲ့လုပ်ငန်းလေးဖြစ်တယ်ပေါ့เนาะအဲ့တော့ကျွန်တော်တို့ food processing ဒီ manufacturing sector အောက်မှာကျွန်တော်ဒုတိယဟိုဦးစားပေးနေတယ်ကျွန်တော်တို့သွားပါတော့တတိယဦးစားပေးပါပြောမလဲဆိုတော့ကျွန်တော်တို့က value added industry ပေါ့မြန်မာပြည်ကအမှဥမာအဖြစ်အရင်တော့သူတစ်တည်းလုံးလိုက်ပို့တယ်ပေါ့မှာအခုတော့ရက်ထားတယ်ပေါ့အဲ့လိုပို့မယ်ဆိုတ
ာချောကန်
ချောကန်ပို့လိုက်ရင်ကိုတိုင်းပြည်အတွက်အလုပ်ကန်ခွင်လန်းလဲပို့တယ်ပို့တဲ့ business ကလည်း value added ဖြစ်တဲ့တော့ကျွန်တော်တို့ export တန်ဖိုးမှာကျွန်တော်တိုင်းပြည်ပို့ရတယ်ပေါ့เนาะဒုတိယအပိုင်းပြောရင်တော့ agriculture ပေါ့ကျွန်တော်ခုနဆက်ပြောပါဦးတတိယတော့အမှခုနပြောတဲ့ infrastructure ပေါ့ဒါတွေကကျွန်တော်တိုင်းမှာမဖြစ်မနေလို့တာပေါ့နော်။နောက်ဒီလက်ရှိအစိုးရလက်ထက်မှာကျွန်တော်ဗာထပ်ပြီးစဉ်းစားလဲဆိုတော့ဒီခုနဟာတွေအပြင်ကို education healthcare ပေါ့နော်။ဒီရမကြီးနဲ့ပညာရေးကဏ္ဍဒါတွေကလည်း investment promote လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အခြေခံအပြင်ကျွန်တော် promote လုပ်တာကဏ္ဍကိုပလုတ်တော်မှာကဏ္ဍကြီး၅ခုပေါ့။ကိုထိုးလို့မှုရေနောက်ခုနပြောစိုက်ပျိုးရေးကဏ္ဍရေနောက်တစ်ခုကအခြေခံဆောက်အုံနဲ့ပတ်သက်တာရေပညာရေးကျန်းမာရေးပေါ့။ generally ကျွန်တော်ခြုံလိုက်ဒီ၅ခုကိုကျွန်တော်တို့ကလုပ်သွားဖို့ရှိပါတယ်။
ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ပါပြီ
။ဒီနေ့နာလေးနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကနေအပြင် Internet Website နဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
်။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကို9 နာရီအစီအစဉ်ပြီးပြီးချင်း9 10 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ BOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနာဆင်ရမှာဆိုတော့သရရှင်တွေစောင့်မျှော်နာဆင်နေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးတင်ပြမှာပါမအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြော်ပြပေးမှာပါ။မြန်မာတီးချစ်သောရရှင်တွေအတွက်မြန်မာသချင်းတွေတပုတ်နဲ့လည်းမြေတားတီးလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့အစဉ်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာကြတဲ့သောရရှင်တွေရဲ့အစားတချို့ကိုဖော်ပြပေးစီမှာလေ။ဒီတော့ရှင်မတ်မာကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါ။ကျမတို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင်။ VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထော်ရအေးစံပျော်ရွှင်ကြပါစေဆိုပြီးတော့လာပြီးတော့ဆုတောင်းပေးသွားပါတယ်။ VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့မှတ်ချက်ရေးလာတဲ့တော်ရရှင်နောက်တစ်ယောက်ကတော့တော်ရရှင်မတ်ဦးဖြစ်ပါတယ်။ဒီတော်ရရှင်က VOA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငယ်ငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါ။သတင်းသိရအောင်ရိုးရိုးနားထောင်တာပါ။ Internet Web မှာနားထောင်တဲ့နောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးတွေများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေ့အခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျမကိုယ်တိုင်အမြင်ကျလာပါတယ်။ခံယူချက်အမှန်အတွေ့အမှန်တွေရှိခဲ့ပါတယ်။ဥကြဆန်သာ VOA ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်။လူသစ်တွေဝင်လာတော့လည်းအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ VOA သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျလွန်းနေဆိုတာ VOA သတင်းထောက်တွေရဲ့မိဂွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတန်းလွင်ထွန်းဥကြဆန်သာကိုကျော်ကျော်သိန်းမအိမ်ချင်းနိုင်တို့သတင်းထောက်မင်းမြန်းနာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါအသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင်
။ VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်။အခုဆိုရင် online ရုပ်မြင်သံကြားတွေကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်။ဆိုပြီးတော့တော်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါ။ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးသေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီတော်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်။ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ပေါ်မှာသောရရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့အမှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်နေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ကြားဖြတ်ဖြောပြပေးကြပါမယ်။ဒီတစ်ပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးစင်မှာနံပါတ်၄နေရာမှာချိတ်တဲ့သတင်းလေးနဲ့ဖြောပြပေးကြပါမယ်ရှင်။ British အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့ American Pop DJ ဆို Taylor Swift တို့2019ခုနှစ်မှာထွက်တဲ့ 50 Shades of Grey ရုပ်ရှင်ကားအတွက်ဇာဝင်တီတည်ဆိုပေးထားတဲ့သတင်းဖြစ်ပါတယ်။သတင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချီလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချီတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို Radio ကနေနားထောင်မှုပေါင်း25သန်း။နောက်ပြီးတော့ online ကနေပြီးနားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။2016ခုနှစ်အတွင်း Taylor Swift ရောသူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်သတင်းတစ်ပုဒ်အောင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလွဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီသတင်းထဲမှာ Zayn ဆိုတာရော Taylor Swift ဆိုထားတာရော အရန်ကောင်းပါတယ်လို့ Entertainment Weekly Magazine ကပြောပါတယ်။ဒီသချင်းက Zen One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီစဉ်နေမှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ်။ Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီစဉ်နေတဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်။ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီစဉ်နေကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်။အဲ့ဒီထက်မှမအမျိုးသမီးအဆိုရှင်6ဦးပဲပါတာပါ။ဆိုင်နဲ့ထေလဆွေရဲ့ I don't want to live forever ဆိုတဲ့တခြင်းကိုနားထောင်ကြည့်ပါအောင်နော်Taylor Swift ရဲ့ I don't want to live forever ဆိုတဲ့သင်္ကေတနားဆင်ပြကြရတာပါရှင်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ရရှင်နေတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစီမားတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မှအများဆိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့မွန်ပြည်တစ်ပါတီ NCA မှာလက်မှတ်ထိုးမယ်ဆိုတဲ့သတင်းပေါ်မှာတို့ရရှင်နေတော်တော်လေးမှတ်ချက်ပေးလာကြတာပါ။တနင်္ဂနွေလုံးအဖြစ်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့NMSP မွန်ပြည်သက်ပါတီအနေနဲ့ NCA ကိုလက်မှတ်ရေးထိုးရမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူတို့အခြေပြုအဖွဲ့အစည်းတွေနဲ့ပြီးခဲ့တဲ့ဗုဒ္ဓဘူးမလ22ရက်နေ့ကမော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာသူတို့အခုလိုပြောသွားခဲ့တာပါ။ဒီသတင်းပေါ်မှာသောရရှင်တွေတုံ့ပြန်လာကြတဲ့အထက်မှာတော့ကြိုးကြိုးပါတယ်ဆိုပြီးတော့ပြောလာတဲ့သောရရှင်ကတာယာဖြစ်ပါတယ်
။တိုင်းသားတွေအားလုံးလက်မှတ်ရေးထိုးလိုက်ကြပါ။အစိုးရနဲ့တိုင်းသားတွေညီညွတ်လိုက်ကြပါ။စစ်တပ်ဟာသူ့လူလူကာကွယ်နေရမှာပဲရောက်သွားပါလိမ့်မယ်စစ်တပ်ဟာသူ့လူလူအစိုးရရဲ့အမိန်အောက်အာဏာအောက်ကိုရောက်လာပါလိမ့်မယ်2008ဥပဒေလည်းပြင်လို့ရလာပါလိမ့်မယ်တိုင်းသားတွေအားလုံးလက်မှတ်ထိုးပြီးသွားလို့ရှိရင်စစ်တပ်ကလည်းဥပဒေပြင်ဖို့ညှဉ်းဆန်တော့မှာမဟုတ်ပါဘူ
းဒီတာယာရဲ့မှတ်ချက်အောက်မှာတော့ပြန်ပြီးတော့တုံ့ပြန်ရေးသားလာတဲ့သူတွေကလည်းသူ့လိုပဲအလားတူထောက်ခံပါတယ်လို့ပြောလာကြတာပါဒါပေမဲ့သောရရှင်စန်တောင်ကွန်ဆိုတဲ့သောရရှင်ကတော့ဒီအခြေအနေကိုမယုံသေးပုံပေါ်ပါတယ်ရှင
်အပြောတော့ကောင်းလိုက်တာဘာမှနားမလဲတဲ့တိုင်းရင်းသားတွေမှားတာအဲ့ဒါမျိုးပေါ့ဒီလောက်လွယ်ရင်တိုင်းပြည်ငြိမ်းချမ်းတာကြားလာပြီလက်တွေ့လုတ်ပြမှတိုင်းရင်းသားတွေတကယ်ယုံမှာတစ်ခါနှစ်ခါလိန်တာမဟုတ်ဘူးဆယ်ကမကအထက်ထက်လိန်နေတော့တိုင်းပြည်ငြိမ်းချမ်းကျင်တယ်ဆိုရင်ပါဇက်ပြောမဟုတ်ပဲလက်တွေ့လုတ်ပါ
မွန်ပြည်သက်ပါတီ NCA ကိုလက်မဲ့ရေးထိုးရမယ်ဆိုလို့ဝန်တာကြရဲ့ထင်မှာတော့နောက်ထပ်သောရရှင်မောင်မောင်စောကအခုလိုပြောလာပါတယ
်အပေးနေမယ်မွန်ပြည်သက်ပါတီရဲ့ခင်ဗျားတို့လည်းတိုင်းရင်းသားညီကိုတွေပါပဲရခိုင်ကချင်ရှမ်းသူတို့လည်းအတူတူပါပဲတယောက်နဲ့တယောက်ယုံကြည်မှုတိဆောက်ပြီးလက်မှတ်အရင်ထိုးလိုက်လုံးကြီးမှထိုးတက်မယ်စောင့်ကြည့်လိုက်ပါအခြေအနေကမဟုတ်ရင်ပွင့်ပွင့်လင်းလင်းပြောကြပါလုံးဝအဆင်မပြေတဲ့နောက်ဆုံးလက်နဲ့ပြန်ကင်ရတာပါပဲပြည်သူကလည်းအားပေးနေမှာပါ
သရဆင်မောင်မောင်စုံကအရင်လုံးကြည့်လိုက်ပါနောက်တော့မှအဆင်မပြေလဲတမျိုးဆုံးဖြတ်တာပေါ့လို့ပြောလာတဲ့အချိန်မှာသရဆင်ဒီဖြိုးကြည်တာကတော့ဒီအချိန်ကတိုင်းသားညီကိုတွေအားလုံးသွေးစည်းညီညွတ်ဖို့လိုပါတယ်ဒါကြောင့်အခုလိုလုပ်တဲ့တိုင်းသားတွေအားလုံးကိုလည်း ကျေးဇူးအထူးတင်ပါတယ်နိုင်ငံတော်ပြင်လဲထူထောင်ကြပါကျုပ်ဆိုတဲ့ဒီတော်ရရှင်ပြောလာပါတယ်တော်ရရှင်ကွီးထက်ကလည်းကြိုးဆိုပါတယ်မလူမျိုးညီကောင်မောင်တွေအားလုံးကိုလည်းဝမ်းလဲဝမ်းသာပါတယ်ပန်ခန်းနဲ့ဆုံးဖြတ်ချက်ကိုရွေးချယ်ခဲ့လို့ပါတယ်မွန်ပြည်သက်ပါတီတွေမှာတခြားတိုင်းဒေသအဖွဲ့တွေလည်းလက်မှတ်ထိုးစေခြင်းပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့နိုင်နိုင်ဖြစ်ပါတယ်ရှင်
တိုင်းဒေသမှန်သမျှငြိမ်းချမ်းရေးလက်မှတ်ထိုးကြစေလိုပါတယ်တညီတညွတ်တဲ့စည်းလုံးပါမှတိုင်းတစ်ပါးရန်ကာကွယ်နိုင်မှာပါတူတူယောက်ကောင်းစားဖို့မဟုတ်ပဲအမိနိုင်ငံတော်ကြီးကိုတိုးတက်စေခြင်းနဲ့ဆိုရင်အားလုံးပူးပေါင်းပါဝင်ဖို့လိုတယ်ဒါလို့သွေးကွက်နေမယ်ဆိုရင်တော့တိုးတက်ဖို့ခက်ခဲနေပါလိမ့်မယ
်ဒါတော်ရရှင်နိုင်နိုင်အားလုံးစီလုံးကြမှာဖြစ်ပါမယ်ဆိုတော့ရေးလာတာပါတော်ရရှင်မောင်မောင်ကတော့တူတုံစင်းမောင်နှမတွေတောင်မှတဲဖို့ခက်ခဲတာမလို့အခုလိုမျိုးတနိုင်ငံနဲ့အတူနေထိုင်ကြတဲ့သူတွေထဲမှာလည်းရေတို့ကွဲပြားမှုတွေရှိပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့သဘောထားအမြင်ကိုအခုလိုလွတ်လွတ်လပ်လပ်ရေးလာပါတယ
်တမီတဲ့မွေးတဲ့ညီကိုမောင်နှမတွေတောင်စကားများရံဖြစ်တဲ့အခါနဘဲငစပြောခြင်းပြောမယ်နောက်ဆုံးလက်တွေချီတီတောင်ပါခြင်းပါလာလိမ့်မယ်ဒါပေမဲ့စိတ်ပြေလို့ပြန်တဲ့ပြန်ခေါ်ကြတဲ့အခါအဲ့ဒီအိမ်ထဲမှာပဲအတူနေကြတဲ့ညီကိုတွေပါပဲတမီတဲ့ဖောက်ခဲ့ကြတာကိုမိထားကြမှာလားလက်ချင်းဆက်လိုက်ကြစမ်းမယင်ချင်းအလိုက်ကြစမ်းမတယောက်ယင်တဲ့ဟိုတယောက်အနီးကရဲရဲကြည့်လိုက်ကြစမ်းမသွေးနီးတဲ့သွေးရဲတဲ့သွေးချင်းစစ်တွေပါညီကိုတို့ရဲ့သွေးမခွဲကြပါနဲ့သွေးမကွဲကြပါနဲ့စပွဲပေါ်မှာအနီးကပြည်တယောက်ယင်မဲ့တယောက်ရဲရဲကြည့်လိုက်ကြအောင်အမြန်ဆုံးလာခဲ့ကြတော့ချစ်တော်ညီကိုတွေ
ဒါကတော့ရရှင်မောင်မောင်ရဲ့ကိုပိုင်အမြင်ဖြစ်ပါတယ်ရှင်နောက်ထပ်တော့ရရှင်တယောက်ကတော့မောအမျိုးသားတူပါဆိုပြီးအခုလိုရေးလာပါတယ
်ကြိုက်သွားပြီဒီလိုစကားမျိုးဒီလိုအရေးသားမျိုးတခါမှမဖတ်ဘူးမပြောကြဘူးဒီလိုအရေးသားတွေနဲ့ကို့အညီကိုတွေကောင်းစေချင်တာတွေအားပေးစကားတွေရေးပြောတဲ့အခါမှာအရသာအရှိဆုံးပဲလို့ခံစားရတယ်ဒါပေမဲ့ဒီအရေးသားတွေဟာစိတ်ဝမ်းကွဲအောင်ရေးလို့ရတယ်လို့ချစ်ခင်အောင်လည်းရေးလို့ရပါတယ်ဆိုတာတက်သေးပါအားလုံးကျမ်းမာကြပါစေလို့
ဒါကတော့မွန်ပြည်သစ်ပါတီတနိုင်ငံလုံးအပြစ်ရဲ့သဘောတူစာချုပ် NCA မှာလက်မှတ်ထိုးတော့ပါမယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်တုန်းကပြောသွားခဲ့တာပေါ်မှာတော်ရရှင်တွေသူတို့ရဲ့သဘောထားအမြင်တွေကိုတုံ့ပြန်လာကြတာပါထောက်ခံတဲ့သူများတာတွေ့ရပါတယ်နော်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့အဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာယူသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တအအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ကျွန်တော်မြန်မာတင်းချစ်တော်ရရှင်နေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့မြစ်တာတီးလက်ဆောင်ဖြောပြေးပေးကြပါရစေ။အိန္ဒွန်တီဆိုထားတဲ့ချစ်သူပုံရင်းဆိုတဲ့တချင်းလေးကိုတော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။
ချစ်သူပုံရင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလွာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန မြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်နဲ့အားလုံးရှင်လန်းချင်းလို့ကြပါစေရှင
ဆက်လက်ပြီးတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အစီအစဉ်ကိုထုတ်လင်းပါပါတက်မတော်ဘာရီပြုပြင်ပြောင်းလဲဖို့လိုတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်အခု2019မတ်လ29ရက်နေ့ဟာ82ကြိမ်မြောက်တက်မတော်နေ့ဖြစ်ပါတယ်ဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဒီနေ့ကိုသတ်မှတ်ထားတာပါဒီနေ့ဟာထူးခြားပါတယ်1962ခုနှစ်ကစပြီးရေတွဲရင်55နှစ်တာကာလအတွင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရစစ်လက်ထက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့တပ်မတော်နေ့ဖြစ်လို့ပါပဲအစိုးရစစ်တက်လာတဲ့2016ခုနှစ်မတ်လကုန်ကနေရေတွဲရင်တပ်မတော်နဲ့အစိုးရစစ်လက်တွဲပြီးတိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တာလဲတစ်နှစ်တာအချိန်ကာလရောက်လာပါပြီဒီကာလအတွင်းတပ်မတော်ဘယ်လိုရည်တည်နေသလဲဘယ်လိုအတွေးခေါ်တွေကင်ဆွဲထားသလဲ professional တပ်မတော်ဖြစ်လာအောင်ဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ
်။အားလုံးသိကြပြီဖြစ်တဲ့အတိုင်းတက်မတော်ဟာအရင်ဆက်အာဏာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရတတိတခြားတည်ရှိတဲ့ပုံသဏ္ဍာန်နဲ့ရပ်တည်နေတာတွေ့နိုင်ပါတယ်။ဒါပေမဲ့တဘိုတမင်းတတိတနံကုဘာတာကိုလှုပ်ချင်တာလှုပ်နေတယ်ဆိုတဲ့အနေအထားမျိုးတော့မဟုတ်ပါဘူး။တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုရင်သူတာဝန်ယူတဲ့6နှစ်ဝန်းကျင်ကာလအတွင်းတက်မတော်ပြုပြင်ပြောင်းလဲရေးတက်မတော်ပုံရိပ်ကောင်းလာစေရေး professional တက်မတော်ဖြစ်လာစေရေးကိစ္စတွေမှာတိုးတက်မှုရအောင်အများကြီးဆောင်ရွက်ခဲ့ပြီးလဲဖြစ်ပါတယ်တက်မတော်အတွက်အလွန်အရေးကြီးတဲ့ကာကွယ်ရေးအသုံးစရိတ်လူမျိုးဆိုရင်ရွေးကောက်ခံလွှတ်တော်ထဲမှာလွှတ်တော်ရဲ့အဆုံးဖြတ်ခံယူပြီးမှသုံးဆွဲပါတယ်ဘယ်နေရာတွေမှာဘယ်လိုသုံးဆွဲတယ်ဆိုတာကိုရွေးကောက်ခံအမတ်တွေနဲ့အစိုးရအဖွဲ့ကစီစစ်ခွင့်မရှိတာကဒီပိုင်းမှာကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝင်ကြီးတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘုချုပ်တွေကတာဝန်ယူထားပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်။အခြားပြည်တွင်းငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေမှာလည်းရွေးကောက်ခံ NLD အစိုးရနဲ့ပူးပေါင်းအကောင့်ထဲဖော်နေတာမျိုးကိုလည်းတွေ့မြင်ကြရမှာပါ82နှစ်မြောက်တက်မတော်နေ့အတွက်ဥတီချက်၄ရက်ထုတ်ပြန်ထားပြီးအဲ့ဒီအထက်မှာပြည်သူလူထုကရွေးချယ်သောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တွင်ခိုင်ခိုင်မာမာရှောက်လှမ်းနိုင်ရန်ထိမ့်သိမ်းဆောင်ရွက်ရေးတို့အားတက်မတော်၏ရည်တည်ချက်အဖြစ်ငြင်းမြန်စွာခံယူလှုပ်ဆောင်ရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအချက်ဟာအရင်ဆက်အာဏာရှင်ခေတ်လိုမျိုးကိုပြန်မသွားဘူးနောက်ကျောင်းပြန်မလှည့်ဘူးလို့အတိတ်ပဲကောက်ယူနိုင်ရင်အတော့ကိုကောင်းမွန်တဲ့ရည်တည်ချက်လို့ပြောရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်လက်ရှိတက်မတော်ရဲ့အနေအထားဟာဒီမိုကရေစီနိုင်ငံဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကတက်မတော်တွေရဲ့အနေအထားနဲ့မတူသေးတာမို့အဲ့ဒီနိုင်ငံတွေရဲ့စံချိန်စံညွန်းတွေပြည့်မီအောင်နိုင်ငံတကာနဲ့တိုင်းရင်းသားပြည်သူတရားလုံးကလေးစားရလောက်တဲ့တကယ့်ကို professional တက်မတော်ကောင်းပြည်ပြည်ပြင်းပြင်းဖြစ်လာအောင်စ조사တည်ဆောက်ရအောင်မှာပဲဖြစ်ပါတယ
်အရေးကြီးဆုံးကတော့ကာကွယ်ရေးစွမ်းရည်ဖြစ်ပါတယ်တက်မတော်တဲ့ရဲ့အဓိကစွမ်းရည်ဟာတိုက်ရိုက်ခိုက်ရေးပြေဝတာကာကွယ်ရေးစွမ်းရည်ပြေဝတာပဲဖြစ်ပါတယ်လက်တော်လက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်သိနေမတိုက်သိမှုငင်းခုန်ဆွေးနွေးတာမလုပ်ချင်ပေမဲ့တပ်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုတော့ကျေနပ်အားရစရာသိမရှိလာသေးပါဘူးအကြောင်းရင်းကိုရှာရင်တပ်မှုတပ်သားတွေတပ်မတော်တွေဝင်ရောက်လာအောင်စီယုံရမှာအရင်ပါလီမန်ဒီမိုကရေစီခေတ်တုန်းကလိုတိုင်းပြည်ကာကွယ်ဖို့ပြည်သူလူထုအသက်အိုးအိမ်စီစဉ်ကာကွယ်ဖို့ဆိုတဲ့ရိုးရှင်းတဲ့အဓိကရည်ရွယ်ချက်တစ်ခုတည်းနဲ့ဆွဲဆောင်တဲ့အနေအထားမဟုတ်ခဲ့တော့တာကနေစပါတယ်လက်ရှိတက်မတော်သားတွေလုံနေတဲ့မြားမြောင်လှတဲ့တာဝန်တွေထဲမှာတိုက်ခိုက်ရေးကာကွယ်ရေးဆိုတာကကဏ္ဍတွေအများကြီးတဲကမှတစ်ခုဖြစ်နေလို့ပါပဲတက်မတော်တိုက်ရိုက်ခိုက်ရေးကောင်းလာဖို့ကာကွယ်ရေးစွမ်းရည်မြင့်တက်လာအောင်အကောင့်ထဲပေါ်ဖို့ဆိုရင်တက်မတော်တဲ့စီယုံသိမ့်သွင်းတဲ့မူဝါဒတွေပြောင်းလဲတာတက်မတော်ကလုတ်ကင်နေတဲ့အခြားနိုင်ငံရေးဘက်ဆိုင်ရာစီးပွားရေးဘက်ဆိုင်ရာအုပ်ချုပ်ရေးဘက်ဆိုင်ရာကိစ္စဝိစ္စတွေကိုရှင်းချသွားဖို့လဲလိုအပ်ပါလိမ့်မယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကကျင်းပခဲ့တဲ့တက်မတော်ရဲ့လေးလပတ်တက်မှုကြီးတွေအစည်းအဝေးမှာတက်မတော်ဘက်ကလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စအများကြီးဆွေးနွေးခဲ့ကြပါတယ်။အ အဲ့မှာသစ်မှောင်ကိုဖမ်းဆီးတာတွေကြောက်စိမ့်မှောင်ကိုဖမ်းဆီးတာတွေကုံစင်းလုံးတည်ငြိမ်ရေးအတွက်ပါဝင်ရမယ်ဆိုတဲ့ကိစ္စတွေပြည်သူတွေကိုကြမ်းမရေးစောက်ရှောက်ရမယ်ဆိုတဲ့ကိစ္စတွေစသဖြင့်အများကြီးပါနေတာတွေ့ရပါတယ်တကယ်တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တမတော်ဟာလက်နက်ကင်သဘုံတွေရှိတဲ့လုံခြုံရေးအရာစိတ်မချရတဲ့နေရာမျိုးကကိစ္စတွေလောက်မှပဲကင်တွယ်သင့်ပြီးကြံနေရာဒေသတွေမှာတော့တက်ဆိုင်ရာပြည်ထရေးလိုရဲတပ်ဖွဲ့လိုဝန်ကြီးဌာနအသီးသီးလိုမျိုးကလုံနိုင်ကင်ဆိုင်အောင်အကူအညီပေးတာမျိုးလောက်ပဲပါဝင်သင့်ပါတယ်
တက်မတော်အတွက်နောက်ထပ်အရေးကြီးလုပ်ဖို့လိုတာတစ်ခုကအရင်ဆရာနာရှင်တွေတိဆောက်သွားခဲ့တဲ့ဗမာစစ်တပ်ဆန်ဆန်ပုံစံမျိုးကနေတကယ့်ကိုပြည်ထောင်စုတက်မတော်တရက်ပြည်ပြည်ပြင်းပြင်းဖြစ်လာအောင်စနစ်တကျစီမံကိန်းရေးဆွဲအကောင့်ထဲပေါ်ဖို့ပဲဖြစ်ပါတယ်။အရင်ဆရာနာရှင်တွေဟာမြမတက်မတော်အရာရှိအစ်စ်တွေမှာတိုင်းရင်းသားတွေကိုထည့်သွင်းခြင်းအပြင်တနည်းနည်းယူကိုစလာဗီးယားနိုင်ငံလိုပုံကံမှုတွေပြိုကွဲသွားနိုင်တယ်ဆိုတော့လွဲမားတဲ့အယူအဆကင်ဆွဲပြီးတက်မတော်ကိုတိဆောက်ခဲ့တာပါဒါကြောင့်ပြည်ထောင်စုတက်မတော်ဖြစ်မလာပဲဗမာစစ်တပ်ပုံစံလိုဖြစ်လာပြီးအခြားတိုင်းရင်းသားတွေအားလုံးလူလူလောက်ဟာလဲပုံကံချားနာတဲ့တပ်ဖွဲ့တွေထူထောင်နေအခြေအနေမျိုးစိုက်ရောက်သွားတာပါတပြိုင်နက်တည်းမှာပဲနောက်ထပ်ပြင်ဆင်ထားဖို့လိုအပ်တာကလက်ရှိအင်အားတသိန်းနီးပါးရှိတဲ့တိုင်းသားလက်နက်ကိုင်တွေကိုပြည်ထောင်စုတက်မတော်တဲ့ဘယ်နည်းဘယ်ပုံထည့်သွင်းမလဲဆိုတာပါဒါတွေကိုအချိန်ယူပြင်ဆင်ဖို့အတွက်တက်မတော်ခေါင်းဆောင်တွေဟာအခြားတက်မတော်ရေးရာနဲ့မပတ်သက်တဲ့လုပ်ငန်းတာဝန်တွေလုပ်ကိုင်နေရာကနေတဆင့်ပြီးတဆင့် short ချသွားတင်ပါတယ
်အလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိတက်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေ2008ပါအချက်တွေအရတတိယသန့်ရှိနေတဲ့အနေအထားမျိုးကနေနောက်ရွေးကောက်ခံအစိုးရတရက်လက်အောက်မှာတကယ် professional တက်မတော်ပြပြပြဖြစ်လာအောင်ဘယ်အချိန်ပါတဲ့အကောင့်ထဲပေါ်မလဲဆိုတာမဟာဗျူဟာနီးဗျူဟာချမှတ်ထားသင့်ပါတယ်။အင်အားတောက်တင်းနဲ့ပြည်တော်စုတက်မတော်တရက်ပြပြဖြစ်လာဖို့ဆိုရင်တက်မတော်ခေါင်းဆောင်တွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာခံယူချက်ပိုင်းဆိုင်ရာတွေကိုပြောင်းလဲဖို့လိုအပ်ယုံနေမကကာကွယ်ရေးအသုံးစရိတ်ကိုလည်းအခုတည်းပိုအများကြီးသုံးစွဲဖို့လိုပါလိမ့်မယ်။ဒီအတွက်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်မှာဖြစ်မှာမို့ရွေးကောက်ခံအစိုးရတိုင်းပြည်ကိုတည်ငြိမ်ငြိမ်အုပ်ချုပ်နိုင်အောင်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုချောချောမွေ့မွေ့လုပ်ကိုင်နိုင်အောင်အစွမ်းကိုအကူအညီပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါရစေ
။တော်တာရှင်များရှင်လာမယ့်ဧပြီလ၁ရက်နေ့မှာ2019ကြားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွယ်နေကြပြီလဲဖြစ်ပါတယ်။2012ကြားဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲ။ဒီကြားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ခြေရှိသလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ဆက်မှာပါရှင
်။အိန္ဒိယနိုင်ငံချန်နိုင်းမြို့ကအသက်62နှစ်အရွယ်စိခါဟာကျက်တူရဲအစိမ်းရောင်လေးတွေကို10နှစ်တိုင်တိုင်အစာကျွေးခဲ့တဲ့အတွက်ငှက်လူသားလို့နာမည်ထင်ရှားလူသိများလာပါတယ်။သူတနေ့တနေ့အစာကျွေးတဲ့ကြက်တူရဲ့အရေအတွက်ဟာ4000အထိရှိနိုင်ပါတယ်။အခုလိုငှက်တွေကိုအစာကျွေးဖို့ဖြစ်လာတဲ့အကြောင်းရင်းကတော့2004ခုနှစ်ကအိန္ဒိယသမုဒ္ဒရာမှာဖြစ်ခဲ့တဲ့ဆူနာမီကြောင့်ပါ။သူ့အိမ်အနောက်ဘက်ခေါင်မိုးပေါ်မှာလာခိုလုံတဲ့ကြက်တူရဲလေးနှစ်ကောင်ကိုကယ်တင်ကျွေးမွေးတာကနေစခဲ့တာပါ။နောက်ရက်တွေမှာတော့ဒီငှက်ကလေးနှစ်ကောင်ဟာသူ့အိမ်သားမှာပဲအတိုက်တီဗီနေထိုင်ခဲ့သလိုအခြားကပြန်လာတဲ့ကြက်တူရဲတွေနဲ့ပေါင်းပြီးအခုလိုထောင်ပေါင်းများစွာဖြစ်လာတာပါ။မနေ့အစောကြီးထထမင်းချက်ပြီးတော့အိမ်ခေါင်မိုးပေါ်မှာတင်ထားတဲ့သစ်သားတန်းတွေပေါ်မှာထမင်းတွေကိုတင်ထားပေးခဲ့တာပါညနေပိုင်းမှာလည်းအခုလိုတစ်ခါထပ်ပြီးတော့ကျွေးမွေးပါတယ်စိခါဟာကင်မရာပြုပြင်တဲ့အလုံးနဲ့အသက်မွေးသူဖြစ်ပြီးတော့သူ့ရဲ့ဝင်ငွေ40ရာခိုင်နှုန်းလောက်ကိုအခုလိုငှက်တွေကိုအစာကျွေးဖို့အတွက်သုံးနေတာဖြစ်ပါတယ်ခင်ဗျာ
ဟု
စတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့လူရှိရာကျော်လောက်ဟာမမ်မီတွေလိုတီရှူဆက်ကူတွေနဲ့ပတ်ပြီးဝစ်ဆင်ခဲ့ကြတဲ့အတွက်ကမ္ဘာစနေတင်မှတ်တမ်းဝင်သွားပါတယ်။ဗြိတိန်နဲ့ဩစတြေးလျပြတိုက်တွေပူးပေါင်းပြသတဲ့ရှေးဟောက်အီဂျစ်လူမျိုးတွေရဲ့မမ်မီလုံနီးပြသတဲ့ပွဲမှာအခုလိုလှုပ်ဆောင်ခဲ့ကြတာပါ။ဆစ်ဒနီမြို့ကပါဝါဟောက်စ်ပြတိုက်မှာဗြိတိန်ကနေရောက်လာတဲ့အီချစ်မာမီရုပ်အလောင်း6လောင်းကိုဧပြီလကုန်ပိုင်းအထိပြသထားမှာဖြစ်ပြီးတော့သူ့ရဲ့အကြောင်းကိုတော့သုံးဖက်ပြင်း CD scan ပုံရိပ်တွေနဲ့ပြသထားမှာပါဒီပြသထားတဲ့အီချစ်မာမီအလောင်းတွေကတစ်စက်ရှေးရောက်အီချစ်လူမျိုးတွေရဲ့မာမီပြုတ်လုံနီးတွေနဲ့သူတို့တွေဘယ်လိုနေထိုင်ခဲ့ကြသလဲဘယ်လိုအကြောင်းတွေကြောင့်သိဆုံးခဲ့သလဲစရာတွေကိုလည်းလေ့လာနိုင်မှာပါပြတိုက်ဝင်ကြီးအနေနဲ့ကတော့လူကြီးဆိုရင်ဩစတြေးလျဒေါ်လာ28ဒေါ်လာနဲ့ကလေးတယောက်ကိုတော့16ဒေါ်လာဖြစ်ပါရဲ့ရှင
်အမေရိကန်နိုင်ငံရှီကာဂိုစေယုံတစ်ခုမှာခြေထောက်နှစ်ချောင်းနဲ့ကြောရိုးတစ်ချောင်းအပေါ်ပါတဲ့ Ivory Coast ကကလေးငယ် main ကလေးတယောက်ကိုအောင်မြင်စွာခွဲစိတ်ပြုပြင်ပေးနိုင်ခဲ့ပါတယ်အခုလိုဖြစ်ရတဲ့အကြောင်းရင်းကတော့အမွှာဘူးအဖြစ်မွေးဖွားလာရမယ့်တရေသားလောင်းနှစ်ခုဟာတစ်ခုတည်းအဖြစ်ပေါင်းဆက်သွားတဲ့အတွက်မွေးလာတဲ့ကလေးမှာခြေထောက်အပိုနဲ့ကြောရိုးအပိုတွေပါလာရတာပါလို့ခွဲစိတ်ခဲ့တဲ့ဆရာဝန်ကြီးကရှင်းပြပါဗါတယ်အသက်10လသားအရွယ်ဒေါမနစ်လေးကို6နှစ်ကြာဆရာဝန်9ယောက်နဲ့ခွဲစိတ်ခဲ့ရတာပါခွဲစိတ်မှုပြီးမှတော့သူဟာမြန်မြန်ဆန်ဆန်ပဲပြန်လည်ကောင်းမွန်လာနေပြီးတော့ Ivory Coast ကိုမပြန်ခင်လင်းစီးနိုင်တဲ့အချိန်အထိရှီကာဂိုကမိသားစုတစုနဲ့နေထိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
အောင်ကျူကလူပညာပြပွဲတစ်ခုမှာတော့ကမ္ဘာကွန်မြူနီခေါင်းဆောင်ဒီနာအူရဲ့အလောင်းရုပ်ထုတွေကိုပြသထားပါတယ်။ဂျူဘာခေါင်းဆောင်ဖီဒယ်ကက်စထရိုကလွဲလို့တရုတ်ခေါင်းဆောင်မော်စီတုံရုရှားခေါင်းဆောင်ဗလာဒီမီယာလီနင်မြောက်ကိုရီးယားခေါင်းဆောင်ကင်မ်အီဆွန်နဲ့ဗီယက်နမ်ခေါင်းဆောင်ဟိုချီမင်းတို့ရဲ့ပုံစံတူရုပ်ထုတွေကိုဖန်ခေါင်းထဲချပြီးပြသထားတာပါ။ဂျူဘာခေါင်းဆောင်ဖီဒယ်ကက်စထရိုရဲ့ရုပ်ထုကိုတော့စေယုံကလေးပေါ်မှာအသက်မြင့်မြင့်ရှူနေရတဲ့ပုံဖန်တီးထားပါတယ်။တရုတ်နည်းပညာရှင်ရှန်ရှောင်မင်းကအခုလိုရုပ်ထုတွေကို2008ခုနှစ်ကမ္ဘာငွေကြေးအချက်အလက်ကြုံခဲ့ရတဲ့အပေါ်မှာတုံ့ပြန်မှုတစ်ခုအနေနဲ့ဖန်တီးခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ဆစ်ဒနီပီယန်နယ်ခေတ်ပြိုင်အနုပညာလက်ရာပြပွဲ2010မှာပြသဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတော့ကျူဘာကောင်းဆောင်ကက်စထရိုမကွယ်လွန်သေးပါဘူး။ဆက်မှုထိပ်သီးနိုင်ငံတွေဖွဲ့ထားတဲ့ G8 အဖွဲ့ကိုတယောတဲ့အနေနဲ့ G5 Community ခေါင်းဆောင်ကြီး9ဦးရဲ့ရုပ်ထုတွေကိုထုတ်လုပ်ခဲ့တာလို့လည်းအမှုပညာရှင်ရှန်းကပြောပါရယ
် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်အခုတော့သတင်းအကြီးအကျယ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
ရုရှားနိုင်ငံတဝမ်းမှာအဂတိလိုက်ဆက်မှုဆန့်ကျင်ရင်းနဲ့ဝန်ကြီးချုပ်ဒီမီထရီမက်ဒ်ဗီယက်ဒက်နှုတ်ထွက်ပေးရတဲ့အတွက်အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီးရဲ့တောင်းဆိုချက်ကိုထောက်ခံတဲ့အနေနဲ့ရုရှားနိုင်ငံတဝမ်းမျိုးပေါင်းများစွာမှာပြည်သူတွေလမ်းမပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့မော်စကိုမြို့တော်ကပုရှကင်ရင်းမြစ်မှာနာဗယ်နီးအပါအဝင်လူ100ကျော်လောက်အဖမ်းခံခဲ့ရပါတယ်။အီရန်နိုင်ငံမူဆိုးမြို့မှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းထိုးစစ်ကြောင်းအဆောက်အဦတစ်ခုနဲ့ခေါလုံးနေတဲ့အရဲသား100ကျော်တေဆုံးခဲ့တဲ့ဆိုတဲ့သတင်းတွေမှန်မှန်မှန်ဆိုတာကိုအီရန်စစ်တပ်ကပြန်လည်သုံးသပ်နေပါတယ်။ IS စစ်သွေးကြွတွေကဒီအဆောက်အဦမှာဖောက်ခွဲပစ္စည်းတွေတပ်ဆန်ထားတာကိုနောက်ထပ်ရတဲ့အထောက်ထားတပ်တွေကနေတွေ့ရှိရတယ်လို့အီရန်တပ်တွေကပြောပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှူးအဖြစ်နဲ့ကယ်ရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှူးရွေးကောက်ပွဲကတော့ကြိုတင်စီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲဖြစ်နေအများကရှုံ့မြင်ကြပါတယ်။ကယ်ရီလမ်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့အတွင်းဝန်ချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကိုဖြစ်ပါတယ်။တောင်တူပင်လယ်ပြင်ကမ်းရိုးတန်းတစ်လျှောက်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာရန်တရားတစ်ခုတည်ဆောက်ဖို့တရုတ်အစိုးရကစနေနေ့မှာတိုက်တွန်းပါတယ်။အာရှနိုင်ငံတွေရဲ့ဘိုဟာဖိုရမ်နှစ်ပတ်လည်ညီလာခံမှာတရုတ်ဒုနိုင်ငံချိုင်းဝန်ကြီးကတိုက်တွန်းလိုက်တာပါ
။ကျေးဇူးပါရှင်။ဒေါက်ခင်မြတ်သက်ကသတင်းကြေကျုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဦးစံမိုးဝေဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါ။တနင်္လာနေ့နေ့ကင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရွှေလန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.